အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့ပထမဦးဆုံးအကြိမ်ဩစတြေးလျနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံမှာစစ်မှန်တဲ့အပြောင်းအလဲတွေပေါ်ပေါက်လာဖို့အတွက်စစ်တပ်ရဲ့ထောက်ခံမှုလိုအပ်နေကြောင်းပြောသွားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားလာစေဖို့ဩစတြေးလျပါဝင်နိုင်ငံတကာအတိုင်းဝန်းရဲ့အားပေးကူညီမှုတွေရှိပေမဲ့အသွင်ကူးပြောင်းရေးအတွက်စိန်ခေါ်မှုတွေရှိနေတာတွေကိုလည်းအလေးထားပြောခဲ့ပါတယ်ဒေါက်တာဆန်းစုကြည်ရဲ့ဩစတြေးလျခီးစဉ်ပထမနေ့နဲ့ပတ်သက်ပြီးအပြည့်စုံကိုကူအောင်လွင်ဦးကတင်ပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာမကြသေးတဲ့နှစ်တွေအတွင်းအပြောင်းလဲတွေတွေ့မြင်လာနေရပေမဲ့ခိုင်မာတဲ့အခြေအနေမှာမရှိသေးတာကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သတိမူကြဖို့အထူးသဖြင့်အသွင်ကူးပြောင်းရေးအတွက်အဓိကအဟန့်တားဖြစ်နေရတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့လိုအပ်နေတာတွေကိုဒေါက်တာဆန်းစုကြည်အလေးထားပြောသွားတာဖြစ်ပါတယ်ဒီလိုပြောင်းလဲနိုင်ဖို့အတွက်လည်းစစ်တပ်ရဲ့အားပေးထောက်ခံမှုအဓိကလိုအပ်နေတယ်လို့ဆစ်နီမြို့ကနာမည်ကျော် Opera House မှာဩစတြေးလျနည်းပညာတက္ကသိုလ် UTS နဲ့ဆင်နီတက္ကသိုလ်တို့ကချင်းမြင့်တဲ့ဂုဏ်သုဆောင်ဖွဲ့တွေကိုလက်ခံရယူပြီးနောက်ပြည်သက်ကိုစကားပြောရမှာဒေါက်ဆန်းစုကြည်ပြောဆိုသွားခဲ့တာပ
ါ Those of you who think that Burma has successfully taken the path to reform would be mistaken
မြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းပေါ်ကိုအောင်မြင်မြင်နဲ့ရှောက်လန်းနေပြီလို့ယူဆတဲ့သူတွေရှိရယ်ဆိုရင်တော့မှားပါလိမ့်မယ်ဘာကြောင့်မှားတယ်လို့ပြောနိုင်လဲဆိုတာကိုသိကျင်နေဆိုရင်တော့မြန်မာနိုင်ငံကအခြေခံဥပဒေကိုလေ့လာကြည့်ရင်ပဲသိနိုင်ပါတယ်။တိတ်ပြီးတော့များများဆဆလှုပ်ရှားလည်းမလိုပါဘူး။အသေးစားလေ့လာကြည့်မယ်ဆိုရင်ဒီလိုမျိုးအခြေခံဥပဒေအောက်မှာစစ်မှန်တဲ့ဒီမိုကရေစီမရနိုင်ဘူးဆိုတာကိုသိရပါလိမ့်မယ်
။ခြေတင်ဖြစ်စရာခြေနေရောက်မှာအတည်ပြုခဲ့တဲ့2008ခုနှစ်ခြေခံဥပဒေအရဆိုရင်တော့နိုင်ငံခြားသားနဲ့ဆွေမျိုးသားချင်းတော်ဆက်သူဖြစ်ဒေါက်ဆန်းစုကြည်ဟာအစိုးရရဲ့အစိမ့်ရာလူတွေကိုတာဝန်ယူခွင့်လည်းမရှိပါဘူး။ဒီလိုပြင်ဆင်စရာတွေအများပြားရှိနေတဲ့အခြေခံဥပဒေနဲ့ပတ်သက်လို့လည်းကော်ဝဲဦးစီးချုပ်နဲ့လွတ်တော်ရင်းကတာဝန်ရှိသူတွေတမရတို့တွဲဆုံဆွေးနွေးရေးအတွက်လည်းဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကမကြသေးရင်ကပဲတိုက်တွန်းထားတာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ကတော့အခြေခံဥပဒေပြင်ဆင်ရေးအတွက်လွတ်တော်ရင်းမှာကိုဇယ်ရီရဲ့25ရာခိုင်နှုန်းနေရာယူထားတဲ့စစ်တပ်ကထောက်ခံမှုရဖို့လိုအပ်နေတာကိုဩစတြေးလျခီးစဉ်အစမှာပဲပြောဆိုသွားခဲ့တာ
ပါ။ How can you call a constitution democratic when it can be amended or not amended?In accordance with the will of one man who is in an unelected post.
ပြင်နိုင်နဲ့မပြင်နိုင်ဘူးဆိုတာနဲ့ပတ်သက်လို့ရွေးကောက်တင်မြှောက်ထားတဲ့သူမဟုတ်တဲ့လူပုဂ္ဂိုလ်တယောက်ရဲ့ဆန္ဒပေါ်မှာမူတည်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီဆန်တယ်လို့ခေါ်လို့ရမှာလား။ဘာဖြစ်လို့လဲဆိုတော့ကာကွယ်ရေးဦးစီးချုပ်ဆိုတာကရွေးကောက်တင်မြှောက်ထားသူမဟုတ်ပါဘူး။အခြေခံဥပဒေတွေကလုံးဝဒီမိုကရေစီမဆန်တဲ့ကိစ္စတွေတတိတန်းထဲမှာဒီကိစ္စကထိတ်ဆုံးရပါပါတယ်။မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုသွားမယ်ဆိုရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ရပါလိမ့်မယ
်။ပြည်ထောင်စုနဲ့ပြည်လည်မင်းမြန်ကန်းတွေပါဝင်မြန်မာနိုင်ငံအနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့ Sydney Opera House မှာစကားပြောရမှာတော့မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးကွဲပြားမှုတွေပေါ်အခြေခံဖြစ်ပွားခဲ့တဲ့သွေးထွက်တံရုပ်ပြည်ပကတ်တွေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကအာရုံစိုက်နေကြတာကိုလည်းဒေါက်တာဆန်းစုကြည်ကထည့်သွင်းပြောဆိုသွားခဲ့တာပါ။သွေးထွက်တံရုံပြည်ပကတ်တွေဖြစ်ပွားရတဲ့အကြောင်းရင်းအဖြစ်တရားဥပဒေစိုးမိုးမှုနဲ့လုံခြုံမှုပေးဖို့အစိုးရကပြက်ကွက်တာဟာပြဿနာတစ်ခုဖြစ်နေလေဒေါက်တာဆန်းစုကြည်ကမှတ်ချက်ပေးခဲ့ပါတယ
် The government of my country has an obligation to protect everybody in it that they must make sure that there is rule of law that will give everybody security
we အစိုးရအနေနဲ့ကျမတို့တိုင်းပြည်တွင်ကလူတွေအားလုံးကိုအကာအကွယ်ပေးရမယ့်တာဝန်ရှိပါတယ်အားလုံးအတွက်လုံခြုံစိတ်ချရမှုရှိစေဖို့တရားဥပဒေစိုးမိုးအောင်လုပ်ရပါလိမ့်မယ်လုံခြုံမှုမရှိဘဲနဲ့ငြိမ်းချမ်းမှုလည်းမရှိနိုင်ပါဘူးကျမထပ်တလဲလဲပြောခဲ့ပြီးပါပြီလုံခြုံမှုမရှိသေးပြည်ထနာကိုစပွဲမှာထိုင်ပြီးတော့အဆွေးနွေးနိုင်မှာလည်းမဟုတ်ပါဘူးလူတွေတက်ဖြတ်ခံရအိုးအိမ်ပစ္စည်းတွေတိုက်ခိုက်ဖျက်ဆီးခံရတဲ့အခြေအနေမျိုးမှာတစ်ဖက်နဲ့တစ်ဖက်အတိတ်ပဲရှိရှိဆွေးနွေးစကားပြောနိုင်ကြမှာမဟုတ်ပါဘူးအစိုးရအနေနဲ့လည်းတရားဥပဒေစိုးမိုးမှုရှိအောင်လို့လှုပ်တင်တဲ့လောက်လုပ်ခဲ့တယ်လို့ကျမကတော့မယူဆပါဘူ
းဩစတြေးလျနိုင်ငံကိုရောက်လာတဲ့ဒေါက်တာဆန်းစုကြည်ကတော့ထောက်ခံသူပေါင်းထောင်ကနန်းချီကျူဆိုခဲ့ကြပြီးဘရူနီစောင်းအိမ်မှာတော့ New South Wales ပြည်ငံမရီပရှီယာနဲ့တွေ့ဆုံခဲ့တယ်လို့ဆစ်နီမြို့မှာမြန်မာနိုင်ငံသားတွေနဲ့လည်းတွေ့ဆုံစကားပြောခဲ့တာပါဒီဇင်ဘာလ2ရက်နေ့အထိတရင်တစ်ပတ်ကြာခီးစဉ်တွင်မှာတော့ဆင်နီမျိုးသာမကအစိုးရရုံးဆက်ရာကင်ဘရာမျိုးမဲဘုံမျိုးတွေကိုပါဒေါက်တာဆန်းစုကြည်တွားရောက်မှာဖြစ်ပြီးဩစတြေးလျဝန်ကြီးချုပ်တိုနီအက်ပေါ့တ်နိုင်ငံခြားရေးဝန်ကြီးဘော့ဘ်ကားအပါအဝင်အစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံမှာဖြစ်တယ်လို့ကုလသမဂ္ဂကကြေမှုချင်းပါမဲ့နိုင်ငံတကာ ANTS ညီလာခံမှာလည်းပါဝင်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ